2009ခုနှစ်စက်တင်ဘာလ18ရက်နေ့မှာတော့မြန်မာတနိုင်ငံလုံးကတန်ဃာတော်တွေစစ်အစိုးရကိုပတ်တနှစ်ကိုစနာကန်ဆောင်တပိတ်မှောက်ခဲ့တဲ့တမိုင်းတွင်ခဲ့တဲ့နေ့လည်းဖြစ်ပါလေ
။နမနမုဒ္ဒရာနမ
ဒီလိုကန်ဆောင်မှုနဲ့ပတ်သက်လို့ဥဆောင်တန်ဃာတပားကအဲ့နေ့က RFA ကိုအခုလိုမိန်ကြားခဲ့ပါတယ
်။အဲဒီနေ့ပြည့်ပြည့်ခဲ့တဲ့ဟာတော့ဒါဥစဉ်တို့တန်ဃာတွေအားလုံးရဲ့ပေါ့နော်ပြည်သူတွေအားလုံးရဲ့လူလားချက်တွေဟာဒီနေ့အောင်မြင်တယ်လို့ပဲပြောရမှာပေါ့တန်ဃာတွေရဲ့ပဋ္ဌာန်းကိုစနာကံရောပြီးတော့ဒီတန်ဃာဆုတောင်းပွဲရောပေါ့အကုန်လုံးမြေတာပေါ်ရဲ့အောင်မြင်သွားတာပဲသူတို့ဟာဗာဖြစ်သွားမယ်ဆိုရင်တော့ဥစဉ်တို့ဘုရားဗဒမှာပြဇာနိုင်တဲ့ကံ၅ပါးဆိုတာရှိတယ်လေဒီကံ၅ပါးထဲမှာသူတို့ဟာတန်ဃာပိရိကကံဆိုတဲ့အကြီးဆုံးကံကိုထိုက်သွားပြီးတော့ထိုင်လေထိုင်ပြီရှိကလည်းထိုက်လေကိုလည်းထိုက်လေဒီကံရဲ့အကျိုးတွေကိုသူတို့ဒီဘွားမှာရောတန်ပြန်မှာရောသူတို့ခံစားရမှာအေကံပဲဒီတော့လည်းပဲ90တော့လည်းပဲဖြစ်ခဲ့ဘူးတယ်လေဒီကံဖြစ်ခဲ့တော့ဦးတော်မောင်တို့ခံစားခဲ့ရတယ်နောက်ခေါင်းဆောင်တွေလည်းပဲသူတို့ရဲ့နောက်ဆုံးကြီးကြီးကမလမပနဲ့ဆုံးသက်သွားတာရဲ့ဒါရီဒီကံရဲ့အကျိုးတွေပါပဲ
တန်ဃာတော်ရဲ့တမိုင်းဝင်ကန်ဆောင်တပိတ်ဆင်နွှဲမှုမြင်ကွင်းနဲ့ပတ်သက်လို့ရန်ကုန်မြို့ကန်တူကလည်းအဲ့ဒီနေ့ကအခုလိုပြောပြခဲ့ပါလေ
ဒီနေ့နေ့ကနှစ်နာရီလောက်ပေါ့နော်ကျွန်တော်အလောင်းပြဖျားသားမဟုတ်ဘူးတန်ဃာတော်ကြီးကြလာတာတွေ့ရပါတယ်အပေါင်း900လောက်ရှိတယ်လို့ခန့်မှန်းပါတယ်ဆက်ရဟန်းတန်ဃာတော်ကြီးကသင်္ကန်းကိုလက်ကြော့ထိုးစီးလာပြီးတော့အများစုကဖလက်မပါပဲနဲ့ကျွန်တော်မေတ္တာပို့ဆရာများကိုရုပ်ပတ်စစေပြီးတော့ခြိတက်လာတာကိုကျွန်တော်တွေ့ရပါတယ်ခြိတော့အာသနာအနာကိုကြိုက်ထားတာကိုတွေ့ရပါတယ်ဆိုင်ကကားလိုခင်ရတဲ့ဒီလိုကားကြီးတစ်စီးလေးဘေးကနေပြီးတော့ကတ်လိုက်နေရတွေ့ရပါလေ။အဲသူတို့ကတမလာကိုဂုံးပိုင်တဲ့တဲ့ကြီးတက်သွားတာပဲ။ကားတွေနဲ့ဘေးကလိုက်တယ်၊တန်ရင်းကားတွေလည်းလိုက်တယ်။ဓာတ်ပုံတွေကအများကြီးနဲ့ခြေကားတစ်စင်းဆိုရင်တမောင်ချင်းချင်းထိတ်ကနေပြီးတော့ပွင့်တဘောမျိုးနဲ့သွားပြီးတော့တန်ပုံနဲ့ကျော်တယ်၊ဓာတ်ပုံတွေရိုက်တယ်သူက။ဒီတက်လာတဲ့ဆရာတော်ကြီးကတော်တော်လေးမောပန်းနေပုံရပါတယ်။တော်တော်ကြီးကိုအားယူပြီးတော့ပြိတ်ကိုရွတ်နေရတာကျွန်တော်တို့တွေ့ရပါတယ်။လူတွေကတော့အာရသိပြီးတော့ဘေးကနေကြည့်နေကြတာကျွန်တော်သိရပါတယ်။တချို့လူတွေကလက်ဥချီပြီးတော့ဘေးကနေပြီးတော့တချို့လည်းမျက်ရည်တောင်ကျပါတယ်။မိမတွေဆိုရင်မျက်ရည်ကျပါတယ်။ကျွန်တော်တို့ကိုယ်တိုင်လည်းတိုက်ရိုက်နေနေဖြစ်နေရင်ဂျင်းထဲမှာမကောင်းဘူး။ဒီလိုဗုဒ္ဓဘာသာကြီးဒီလိုပြရတယ်ဆိုတဲ့ဥစ္စာဒီလိုဗမာမင်းတွေအုပ်ချုပ်တဲ့အချိန်မှာဗုဒ္ဓဘာသာဒီလောက်တော့ပြည်စက်ကဖြစ်ရသလားဆိုပြီးတော့သူကြီးမလားကျွန်တော်တို့ဖြစ်ရပါတယ်။ယဟန်နေရာကြည့်ရတာရေတော်တော်စားလောင်နေကုန်ရတယ်ကြ။ကျွန်တော်လည်းလမ်းသွားနေတာဆိုတော့ဒီကပ်ဖို့ဆိုတာရုပ်တရားမလွယ်ဘူးပေါ့နော်။တော့ဒီချိန်မှာဩရေလေးများကတ်လိုက်လို့ရှိရင်ဘယ်တော့ကောင်းမလဲဆိုရင်အနာတစ်ခုလည်းကျွန်တော်ဖြစ်ပါရဲ့ခင်ဗျာ
။ဒီနေ့ဒီနေ့မဲ့အဲ့တွေဒီစိတ်ခရကြာရှည်အမှပြည်သူဆွေ
ဒါတွေကတော့2009ခုနှစ်စက်တင်ဘာလ18ရက်နေ့ကအဖြစ်ပြက်တချို့ကိုရွှေဝါရုံတော်လန်ရေး10နှစ်ပြည့်အထူးစီစဉ်ဖြင့်ပြန်လည်ကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။